ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပအာဆမ်ထက်သွင်းညီလာခံအတွင်းလူခွင့်ရေးကိစ္စတွေကိုထက်သွင်းဆွေးနွေးရမှာရိုဝင်ဂျာမွတ်စလင်အရေးကိုလည်းအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့ကြောင်းဥရောပသမဂ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနီကပြောဆိုလိုက်ပါတယ်
I think of the Rohingya crisis that has always been at the center of our work, not only on the humanitarian side, but also on the political work. And
ဖြစ်ရှင်းတဲ့အစီအမဲကျိုးပန်းနေတဲ့ Rohingya အခြေတဲကိုထက်သွင်းဆွေးနွေးဖို့စဉ်းစားထားပြီးလူသားချင်းစာနာမှုကိစ္စတွေသာမကနိုင်ငံရေးကိစ္စရပ်တွေလည်းပေါ်ဝင်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့တုန်းကအာဆန်ထက်သွင်းညီလာခံစတင်တဲ့အချိန်မှာပြောဆိုလိုက်တာပါ Rohingya တွေဘေးရန်နေကင်းကင်းကုန်သက်ကရှိရှိနေရပြန်နိုင်ရေးကုလသမဂ္ဂကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားအခုတလောဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။ညီလာခံမှာတော့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်လည်းတက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရိုင်ဂျာတွေနေရပြန်နိုင်မှုနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကဖိအားပေးနေတာပါမြန်မာဆိုတာတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းလည်းညှင်းဆန်ထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ညွန်ရေးကောင်စီမှာရှင်းသင်းပတ်ထဲအစီရင်ခံတင်ပြဖို့ရှိနေပါတယ်မြန်မာနိုင်ငံဘက်ကကန့်ကွက်ထားပေမဲ့အဖွဲ့ဝင်15ဦးပါလွန်ညွန်ရေးကောင်စီရဲ့အဖွဲ့ဝင်9နိုင်ငံရဲ့တောင်းဆိုချက်အရရှေ့လာမဲ့ဗိုလ်ထုတ်နေမှာဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်